အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအပေါ်စိုးရိမ်ချက်တွေကြောင့်အခုအင်္ဂါနေ့ညမှာကျင်းပဖို့စီစဉ်ထားတဲ့ဒီမိုကရက်ပါတီရွေးကောက်ပွဲညစည်းရုံးရေးပွဲတွေကိုဖျက်သိမ်းလိုက်ပါတယ်။ဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရေးရှင်းပြနေကြတဲ့ဗမာ့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်တို့ကစည်းရုံးရေးပွဲတွေဖျက်လိုက်တာပါ။ပြည်သူ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံမှုဆိုင်ရာစိုးရိမ်ချက်ကြောင့်ကလစ်လမ်းမှာဒီညလုံးမဲ့လူထုစည်းရုံးရေးပွဲကိုဖျက်ကြောင်းအထက်လွှတ်တော်အမတ်ဆန်ဒါစ်ရဲ့စီယုံရဲ့အဖွဲ့ပြောခွင့်ရမိုက်ကက်စကာကပြောပါတယ်အထက်လွှတ်တော်အမတ်ဆန်ဒါစ်ရဲ့ဘာနီ2020လို့အမည်ပေးထားတဲ့ရွေးကောက်ပွဲဆိုင်ရာစီယုံရဲ့အဖွဲ့တွေနောက်ပိုင်းမှာကျင်းပမယ်အရေးကိုလည်းအခြေအနေကြည့်ပြီးသုံးသပ်သွားမယ်လို့ပြောခွင့်ရကပြောပါတယ်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့စီယုံရဲ့အဖွဲ့ကလည်းအင်္ဂါနေ့ညနေခင်းပိုင်းမှာအလားတူကြေညာချက်ထုတ်ပါတယ်။အိုဟိုင်းယိုပြည်နယ်ကလစ်လန်မှာဒီညလုံးမဲ့စီယုံရဲ့အဖွဲ့ကိုဖျက်သိမ်းတယ်လို့ကြေညာခဲ့တာဖြစ်ပါတယ်။